Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2019ခုနှစ်မတ်လ3ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသစင်အောင်ပါဒီကနေ့ညနေပိုင်းသောတာရှင်တို့နားဆင်ရမယ့်သတင်းတွေမှာတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်မှုရဖို့တန်တမာရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့နှစ်ပတ်လည်စစ်ဆင်ရေးလေ့ကျင့်မှုတွေကိုအဆုံးသတ်သွားမယ်လို့ကြေညာလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသနယ်စပ်မှာဖြစ်ပွားတဲ့အပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်တပ်သား2ဦးသေဆုံးခဲ့ပါတယ်။ဒီလိုဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရီးယားနိုင်ငံနဲ့အတူပြောပြပေးပါမယ်မခွန်ညွေ
။ကောင်းပါပြီရှင်။အခုလို့နိုင်ငံတကာသတင်းတွေပြီးမှာတော့ရခိုင်ပြည်နယ်မှာရက်ကြီးအုပ်ချုပ်ရေးမှု60နီးပါးတပြိုင်တည်းတာဝန်ကနှုတ်ထွက်ခဲ့ကြတဲ့အပေါ်မှာရခိုင်လွှတ်တော်ကိုယ်စားလှယ်တဦးကအခုလိုသုံးသပ်ပါတယ်
။ဒီအုပ်ချုပ်ရေးမှုတွေဒါဒီလိုဆက်တက်ဖြစ်နေနေဆိုရင်အဓိကတော့အစိုးရပေါ့အစိုးရအုပ်ချုပ်ရေးရန်တရားရပ်ဆိုင်သွားလိမ့်မယ်။အဲ့ဒီပေါ်မှာဒါဒေသခံတွေဒီလိုအုပ်ချုပ်မှုတွေအစိုးရမှာနော်အလုပ်လုပ်ဖို့လူမရှိဘူးဆိုရင
်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါ။နိုင်ငံတကာသတင်းလွှမ်းမှာတော့မျိုးဆက်သစ်မျိုးပြအင်ဂျင်နီယာတွေရဲ့အနာဂတ်မျိုးတည်ဆောက်မှုပြိုင်ပွဲတွေကိုကျင်းပပေးနေတာကဘာကြီးပူနွေးလာတာနဲ့မျှသမုဒ္ဒရာပြည်ပြင်မြင့်တက်လာတဲ့ပြဿနာကိုရင်ဆိုင်ဖြေရှင်းဖို့ဖြစ်ပါတယ်။ကမ္ဘာရှာဘာတရိတ်ဆန်တွေထိမ့်သိမ်းဆောက်ရှောက်ရေးနှီးပြူဟာတွေအောင်မြင်နေတဲ့အကြောင်းနဲ့အတူကင်ဆာယောဂဆိုင်ရာနှီးပညာသစ်တွေအကြောင်းကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သတင်းအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်မှုရဖို့တန်တမာရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့အင်အားများပြားသုံးတဲ့နှစ်ပတ်လည်စီရေးလေ့ကျင့်မှုတွေကိုအဆုံးသတ်သွားမယ်လို့မနေ့စနေနေ့နောက်ပိုင်းကအကြေညာလိုက်ပါတယ်။စနေနေ့ကအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်နဲ့တောင်ကိုရီးယားအမျိုးသားကာကွယ်ရေးဌာနဝန်ကြီးဂျွန်ကျောင်ဒူးတို့နှစ်ဦးဖုန်းနဲ့တဆင့်စကားပြောတာမှာ Full Eager and Key Resolve လို့ခေါ်တဲ့နှစ်ပတ်လည်စီရေးလေ့ကျင့်မှုတွေကိုရပ်ဆိုင်ဖို့ဆုံးဖြတ်လိုက်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ကသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ Vietnam နိုင်ငံ Hanoi မြို့ထိပ်သီးစည်းဝေးပွဲအပြီး3ရက်အကြာမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာမြောက်ကိုရီးယားနျူကလ িয়ার ကင်းစင်ရေးကိစ္စနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့ကင်ဂျွန်အွန်းတို့သဘောတူညီချက်တစုံတရာမရခဲ့ပေမဲ့ပူးရဲစီရေးလေ့ကျင့်မှုတွေကိုလျှော့ချမယ်လို့ရဟာနျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေဆက်ပြီးအသက်ဝင်နေဖို့အထောက်အကူဖြစ်တဲ့လို့ရအဖြစ်ရှုမြင်နိုင်ပါတယ်။တောင်ကိုရီးယားမျိုးသားကာကွယ်ရေးဌာနကလည်းအလားတူကြေညာချက်တရထုတ်ပြန်ခဲ့တယ်လို့ AP သတင်းမှာဖော်ပြခဲ့ပါတယ်။နှစ်စဉ်နွေဦးကာလမှာပြုလုပ်လေးရှိပေမဲ့တောင်ကိုရီးယားမှာလုပ်တဲ့ပြုံချန်းဆောင်းရာဒီအိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားတို့ပထမဆုံးအေဂျင့်စွာပါဝင်လာစီရေးပံ့ပိုးပေးတဲ့အနေနဲ့2018ကစပြီးစီးရေးလေ့ကျင့်မှုတွေကိုပထမဆုံးရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်
။ Syria နိုင်ငံရှေ့မြောက်ပိုင်း Burgos ရွာက IS အစွန်းရောက်အဖွဲ့ရဲ့နောက်ဆုံးလက်ချက်နေရာလေးကိုအမေရိကန်ကကြောတောင်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်1000ကျော်လောက်ကတောက်ကြာနေနောက်ပိုင်းမှာနောက်ဆုံးထိုးစစ်နဲ့တိုက်ခိုက်နေပါတယ်။အမေရိကန်နဲ့ညမောင်းတပ်ဖွဲ့တွေကတိုက်လေရင်နေအမြောက်တွေနဲ့ပစ်ကူပေးပြီးတိုက်ခိုက်နေတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းအထိပြင်းထန်တိုက်ခိုက်နေတဲ့ဖြစ်ပြီးတော့တိုက်ပွဲကတိတ်ကြတော့မှမဟုတ်ဘူးလို့တောင်ဝရှိသူတွေကအခိုင်အမာယူဆထားပါတယ်။ဗကြခင်ပြီးဆုံးသွားဖို့မျှော်လင့်ပါတယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရ Mustafa Bali ကမနေ့က Twitter မှာရေးသားထားပါတယ်တင်ကားတွေအစာဦးပြက်တွေနဲ့ဝိုင်းပတ်ထားတဲ့မြေကွက်လေးကိုခုခံတိုက်ခိုက်နေတဲ့ IS လက်နက်ကိုင်တွေကို SDF တပ်ဖွဲ့တွေကတလန်းဝင်တလန်းထွက်တိုက်ခိုက်နေတယ်လို့လည်းပြောခွင့်ရဘာလီက VOA ကိုအစောပိုင်းမှာပြောပါတယ် IS ကိုတိုက်ခိုက်နေတဲ့အထက်မှာပါတဲ့ Cartage YPG လက်နက်ကိုင်အဖွဲ့ပြောခွင့်ရတူကတော့ American ကြောတောင်နောက်ခံပြူတပ်ဖွဲ့ဝင်၄ဦးထပ်မံဒဏ်ရာရထားတယ်လို့ပြောပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံအကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသနယ်စပ်မှာဖြစ်ပွားနေတဲ့အပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်တပ်သား2ဦးသေဆုံးသွားတယ်လို့ပါကစ္စတန်ဘက်ကမနေ့စနေနေ့ကအတည်ပြုပါတယ်။ဒီနယ်စပ်မြင်းရှိတဲ့နေရာကို line of control ထိန်းချုပ်ရေးမြင်းဆိုပြီးခေါ်တာပါ။ပါကစ္စတန်နယ်ထဲဝင်ရောက်သွားခဲ့တဲ့အိန္ဒိယတိုက်လေယာဉ်ကိုပစ်ချပြီးလေယာဉ်မှူးကိုဖမ်းဆီးခဲ့ပေမဲ့ငြိမ်းချမ်းရေးလက္ခဏာအဖြစ်အဲ့ဒီလေယာဉ်မှူးကိုပါကစ္စတန်ဘက်ကပြန်လွှတ်ပေးလိုက်ပြီးနောက်တစ်ရက်မှာပဲအခုလိုပစ်ခတ်မှုဖြစ်ပွားခဲ့တာပါ။လေယာဉ်မှူးကိုပြန်လွှဲပြောင်းပေးခဲ့ပေမဲ့ကက်ရှမီးယားဒေသကအခြေအနေတွေပေါ်တည်ရောက်မှုရှိပုံမရပဲနှစ်ဖက်တပ်ဖွဲ့တွေမော်တာတွေလက်နက်ကြီးတွေနဲ့ဆက်ပြီးပစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်။ ဟိမဝန္တာတောင်ကျော်ပေါ်ကပါကစ္စတန်နဲ့အိန္ဒိယပိုင်နယ်မြေကိုပိုင်းခြားထားတဲ့နယ်စပ်မြင်းပေါ်ကနာကီယာဘက်ချမ်းမှာစနေနေ့မနေ့အစောပိုင်းကစစ်သားတွေကြဆုံးသွားတာလို့စစ်တပ်ရဲ့သတင်းဌာနကပြောပါတယ်ဖိုးဝါမှာအရက်မှာ February 14ရက်နေ့ကအထေခံဘုံခွဲမှုဖြစ်ပြီးနောက်ပိုင်းအိန္ဒိယထောင်ထဲမှာဖမ်းထားတဲ့အချိန်မှာအချင်းသားအချင်းချင်းတပ်ဖြတ်တာခံခဲ့ရတဲ့ပါကစ္စတန်အချင်းသားရှာကီယာအူလာရဲ့အလောင်းကိုမနေ့စနေနေ့ကပါကစ္စတန်ဘက်လွှဲပြောင်းပေးလိုက်တာပါရှာကီယာအူလာကိုတတ်တဲ့တရားခံကိုဖော်ထုတ်နိုင်ရေးအတွက်စုံစမ်းစစ်ဆေးတွေးရှိချက်တွေနဲ့ရင်ခွဲစစ်ဆေးမှုအဖြေကိုအိန္ဒိယဘက်ကအမြန်ဆုံးပေးပို့ဖို့ပါကစ္စတန်နိုင်ငံသားကြီးဌာနကကြေညာချက်ထုတ်တောင်းဆိုထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကွန်ဆာဗေးတစ်နိုင်ငံရေးလှုပ်ရှားမှုရဲ့နှစ်ပတ်လည်ညီလာခံမှာသူ့ကိုထောက်ခံသူတွေကိုမနေ့စနေနေ့ကမိန်ကွန်းပြောကြားခဲ့ပါတယ်ဒီသတင်းမှာဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့သမ္မတထရမ့်တို့မအောင်မြင်တဲ့ဆွေးနွေးပွဲချင်းပါခဲ့တဲ့အချိန်ဖြစ်သလိုသမ္မတထရမ့်ရဲ့ပုဂ္ဂိုလ်ရှင်နေဟောင်းမိုက်ကယ်ကိုဝင်ကလည်းသမ္မတထရမ့်အပေါ်မှာထိခိုက်နစ်နာစေတဲ့အကြောင်းအရာတွေကိုလွတ်တော်ရှင်းမမှာလာရောက်ထွက်ဆိုတဲ့ကာလလည်းဖြစ်ပါတယ်ဒါပြင်2016သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့မဲဆယ်စည်းရုံးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းလှုပ်ဆောင်ခဲ့သလားဆိုတာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရင်းမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေအဆုံးသတ်ဖို့နီးကပ်လာနေတဲ့အချိန်လည်းဖြစ်တဲ့အတွက်ဒီနီလာကန်ဟာသမ္မတထရမ့်ကိုအယုံပြောင်းစေတဲ့ကြိုးစုံမှုလည်းဖြစ်ပါတယ်မစ္စတာမူလာရဲ့စုံစမ်းမှုတွေကသူ့ရဲ့ဘာနာရေးဘက်ကိုအယုံပြောင်းလာတယ်ဆိုပြီးအောက်လွတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အဒမ်စရစ်နဲ့အခြားလွတ်တော်အမတ်တို့ကိုလည်းသမ္မတထရမ့်ကဆွဆွဲပြောဆိုသွားပါတယ်။သူ့ရဲ့ဗန္ဒာရေးကိုစုံစမ်းနေသူတွေဟာစိတ်မမှန်တဲ့သူတွေဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောဆိုလိုက်ပါတယ်ခင်ဗျာ
။ VOA American နဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ79 kHz 115565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American အသံရဲ့တင်းငွေညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကတောအုပ်တစ်ခုထဲမှာပြီးခဲ့တဲ့2လကျော်ကဖမ်းဆီးခံခဲ့ရတဲ့မြန်မာစစ်သားကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့မတ်လ3ရက်တင်းငွေနေ့မှာမြန်မာတာဝန်ရှိသူတွေထံလွှဲပြောင်းပေးအပ်ခဲ့ပါတယ်အသက်30အရွယ်တပ်သားအောင်ဘိုဘိုသိန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်နေတဲ့ကနိုင်ခွန်ချာရီမြို့အနီးတောအုပ်မှာဇန်နဝါရီ24ရက်ကဖမ်းဆီးရမိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်တပ်ကဗိုလ်မှူးချုပ်စာဂျေဒါရာမင်က AFP သတင်းဌာနကိုပြောပါတယ်တီတပ်သားဟာနေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်ပိုင်တောအုပ်တစ်ခုထဲရောက်နေတာကိုတွေ့ပြီးဖမ်းမိခဲ့တာပါအခုတော့သူ့ကိုမြန်မာရဲတပ်ဖွဲ့လက်ထဲကိုလွှဲခဲ့ပါပြီလို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တမှုဘုံမှုချုပ်ရာမင်နပြောပါရယ်2018ခုနှစ်ရခိုင်မြောက်ပိုင်းမှာမြန်မာအစိုးရစစ်စင်ရေးတွေတောင်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရပြီးဒီနောက်ပိုင်းကလေးကနှစ်နိုင်ငံဆက်ဆံရေးမှာအဖူးထစ်တွေရှိနေတာပါဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်ခံထားပြီးဒီဒုက္ခသည်တွေနေရပြန်ရေးနှစ်ဖက်လှုပ်ဆောင်နေပေမဲ့ကြံ့ကြာမှုတွေရှိနေပါတယ်ဒီလိုဒုက္ခသည်နေရပြန်ရေးအစီအစဉ်ကြံ့ကြာနေတဲ့ကိစ္စမှာလည်းနှစ်နိုင်ငံစလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်တင်နေကြတာပါဘင်္ဂလားဒေ့ရှ်အနေနဲ့ဒီဒုက္ခသည်တွေကိုဆက်ပြီးလက်ခံထားဖို့မလွယ်တာကြောင့်ကုလလုံခြုံရေးကောင်စီကပြတ်သားတဲ့အရေးယူဆောင်ရွက်မှုလုပ်ဖို့ကိုပြီးခဲ့တဲ့အပတ်ကလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းနေပါတယ်
။အစ်ကျွန်းရနိုင်ငံမှာတော့ပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီးတော့မဲဆန္ဒရှင်တွေလည်းမဲယုံတွေကိုသွားပြီးတော့မဲပေးနေကြပါတယ်။ဝန်ကြီးချုပ်ဂျူရီရက်တက်စ်နဲ့သူရဲ့ဘိုလဝိန်စင်တာပါတီကနိုင်ရဖို့အတွက်ရည်ပန်းစားနေပါတယ်။ဒါမဲ့လည်းသူတို့အနေနဲ့လည်းရာဇွန်ဝါဒီ EKR ပါတီနဲ့အကျင့်နဲ့ရှင်ပြန်ရမယ်လို့မျှော်လင့်နေပြီးတော့ EKRI ပါတီကတော့လူမှုဖူလုံရေးကိစ္စရပ်တွေမှာငွေချေးအမြောက်များသုံးစွဲဖို့ကိုကတိပေးထားပါတယ်2009ခုနှစ်ကတော့ Estonia နိုင်ငံဟာရန်သူကိုတိုက်တဲ့ခေတ်သစ်နှီးဖြစ်တဲ့ Cyber တိုက်ခိုက်တာကိုခံရတဲ့ပထမဆုံးနိုင်ငံတွေကတနိုင်ငံဖြစ်လာခဲ့ပြီးတော့ဒီတိုက်ခိုက်မှုကိုတော့ရုရှားနိုင်ငံကလုပ်ခဲ့တာပါဒီလိုမျိုးတိုက်ခိုက်ခံရခြင်းကစပြီးတော့ Estonia နိုင်ငံဟာကမ္ဘာမှာနှိပညာဖွံ့ဖြိုးတိုးတက်ဆုံးနိုင်ငံတွေကတစ်ခုဖြစ်လာခဲ့တယ်လို့လည်းအထောက်အပံ့များကသတ်မှတ်ထားပါတယ်ဒီနှိပညာဖွံ့ဖြိုးတိုးတက်လာဖို့အတွက်အဓိကအချက်ကတော့ E Estonia လို့ခေါ်တဲ့စီမံကိန်းဖြစ်ပြီးတော့အဲ့ဒီစီမံကိန်းကအစိုးရတာဝန်ရှိသူတွေနဲ့နိုင်ငံသားအားလုံးကို Xgroup ကိုအခြေခံတဲ့နှိပညာ platform ကိုချိတ်ဆက်ပေးထားတာဖြစ်ပါတယ်အဲ့ဒီ Estonia ဆိုရရဲ့ Xgroup နှိပညာ platform ကိုတော့ပုဂ္ဂလိကကုမ္ပဏီတွေကလည်းအသုံးပြုတာပါEstonia နိုင်ငံဟာ Xgroup နီးပညာ platform ကနေတဆင့်ကျန်းမာရေးဆောင်ရှောက်မှုဘန်စနစ်အခွန်ပေးချေမှုမူဝါဒချမှတ်မှုပညာရေးဥပဒေပြုရေးဆန္ဒမဲပေးတာအစရှိတဲ့ကိစ္စရပ်တွေကိုအင်တာနက်နဲ့တနိုင်ငံလုံးချိတ်ဆက်ပြီးလုပ်ဆောင်နေတာဖြစ်ပါတယ် Wi-Fi အင်တာနက်ကိုလည်းနေရာတိုင်းနှီးပါးမှာအခမဲ့သုံးစွဲလို့ရအောင်လုပ်ထားတာဖြစ်ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းမှာရေနံပိုက်လိုင်းပေါက်ကွဲမှုဖြစ်တာကြောင့်တေဆုံးသူအများအပြားရှိနေတယ်လို့ယုံကြည်ထားကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောဆိုကြပါတယ်။ဘိုင်ယက်ဆာပြည်နယ်ကနမ်ဘီခရစ်ရေနံပိုက်လိုင်းကတောက်ကြနေမင်းအစောပိုင်းမှာပေါက်ကွဲမှုဖြစ်ပြီးနောက်လူပေါင်း50ကျော်ပျောက်ဆုံးနေကြောင်း AP သတင်းအေဂျင်စီကစနေနေ့မှာရေးသားပါတယ်။ရေနံပိုက်လိုင်းပိုင်ရှင် ITU ကုမ္ပဏီကတော့တောက်ကြနေမင်းအစောပိုင်းကပေါက်ကွဲမှုအတွင်းသေဆုံးသူမရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့မီးဆက်လက်လောင်ကျွမ်းနေစေဖြစ်ပြီးကလေးငယ်တွေအပါအဝင်လူအများပြားပျောက်ဆုံးနေတယ်လို့ဒေတာတွင်မျိုးနွယ်စုများရဲ့ပြောခွင့်ရနန်ဂီဂျိမ်းစ်အီရီဟိုရီယိုကသတင်းတောက်တွေကိုပြောပါတယ်။နိုင်ဂျီးရီးယားအစိုးရအနေနဲ့မတော်တဆမှုကိုစုံစမ်းစစ်ဆေးပြီးရှင်းလင်းဖို့လည်းသူကတောင်းဆိုလိုက်ပါတယ်
။အမေရိကန်ထက်လွတ်တော်မှဘာနီဆန်ဂျစ်ဟာလာမယ့် 2020 ရွေးကောက်ပွဲမှာသမ္မတအဖြစ်ဝင်ရောက်ရွေးကောက်မှုအတွက်မနေ့စနေနေ့ကရွေးကောက်ပွဲမှာဆက်စည်းရုံးမှုတွေကိုနယူးယောက်ကတူတက်ခဲ့တဲ့ Brooklyn College မှာပြုလုပ်ခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ဒီကနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေစတိုက်နားဆင်ရပါမယ်ရှင်စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်ရဲ့အုတ်ချုပ်ရည်မှုတချို့ကိုအာဏာပိုင်တွေကဖမ်းဆီးနေတာကြောင့်အုတ်ချုပ်ရည်မှု60နီးပါးတပြိုင်တည်းနှုတ်ထွက်ကြတဲ့အဖြစ်ဟာအစိုးရအုတ်ချုပ်ရည်ရန်တရားပြက်ရင်းရက်ဆိုင်သွားနိုင်တဲ့စိုးရင်စရာအနေအထားဖြစ်ပြီးအခြေအနေပိုဆိုးသွားစေနိုင်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တဦးကသတိပေးလိုက်ပါတယ်။ဒေသရင်းဥပဒေစိုးမိုးမှုကင်းမဲ့နေပြီးရက်ကွက်ကြေးရွာအုတ်ချုပ်ရည်မှုတွေအတွက်တောင်ဘေးကင်းလုံခြုံမှုမပေးနိုင်တဲ့အခြေအနေဖြစ်တာကြောင့်ဒေသခံပြည်သူတွေအတော်လေးစိုးရိမ်ကြောက်လန့်နေကြတယ်လို့လည်းဒေသခံတွေကပြောပါတယ်။မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
အစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့အကြားရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေချိန်ထောင်ချီတဲ့ဒေသခံပြည်သူတွေဘေးကင်းရာကိုအသက်လူပြေးနေကြရချိန်မှာပဲကြေးရွာအုပ်ချုပ်ရေးမှုတချို့အပါအဝင်ရခိုင်ဒေသခံကြေးရွာသားတချို့ကိုပါရခိုင်တပ်မတော် AA နဲ့ဆက်သွယ်မှုရှိတယ်သတင်းပေါက်ကြားမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အုပ်ချုပ်ရေးမှုအစည်းအဝေးတဲ့အထိဝင်ရောက်ဖမ်းဆီးအရေးယူမှုတွေရှိနေတဲ့အနေအထားဖြစ်တဲ့အတွက်မတ်လ၁ရက်နေ့တောက်ကြနေ့ကပဲမြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှု60နီးပါးရာထူးကနှုတ်ထွက်ခဲ့ကြပါတယ်အခုလိုမျိုးအုတ်ချုပ်ရည်မှုတွေတပြိုင်တည်းထဲအစုလိုက်အပြုံလိုက်နှုတ်ထွက်မှုဟာဒေတာရင်းအုတ်ချုပ်ရည်ရန်နရာအတွက်အလွန်ကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်တယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကသုံးသပ်ပါတယ
်ဒီအုတ်ချုပ်ရည်မှုတွေဒါဒီလိုဆက်တက်ဖြစ်နေမယ်ဆိုရင်အတိအကျတော့အစိုးရပေါ့အစိုးရအုတ်ချုပ်ရည်ရန်နရာရပ်ဆိုင်သွားလိမ့်မယ်အဲ့ဒီပေါ်မှာဒေတာခံနေကြည့်ရအုတ်ချုပ်မှုတွေအစိုးရမှာနော်အလုပ်လုပ်ဖို့လူမရှိဘူးဆိုရင်ပို့ပြီးတော့အရှင်နေရာအစိုးရအတွက်ပို့ဆိုးရွားသားနိုင်တယ်အဲ့တော့ဒါလေးပေါ်မှာတော့ဟိုတစ်ဖက်က AA နဲ့ဆက်တယ်ဆိုပြီးတော့အရေးယူမှုတွေကိုတော့အစိုးရနဲ့မလုပ်စီရှင်ဘူးအဲ့လိုလုပ်တယ်ဆိုရင်တော့အဲ့ဒီပြတ်နာဟာဒီထက်မကကျေပြန့်လာပြီးတော့အစိုးရအုပ်ချုပ်ရေးရန်နေရာတစ်ခုလုံးကိုအဲ့ဒီဒေသမှာပြည့်သုံးသွားနိုင်တယ်လို့ကျွန်တော်တို့ဘက်ကမြင်ပါတယ်ဗျနော်အဲ့တော့ဒီလူတွေကနှစ်ဖက်ကြားညတ်တာပေါ့နော် AA ကလာရင်လည်းအဲဒီလိုကလူအပ်တာတွေကူညီရတာတွေရှိရဲ့တမတော်ကလာရင်လည်းပဲပတင်းပေးတာကအစအဲဒီလိုမှအလိုလိုတာဝန်ရှိနေတယ်အဲ့ဒီပုံမှာတစ်ဖက်ဖက်ကိုဟိုဟာလာပတင်းပို့မိရင်ဒါမှမဟုတ်အကူအညီပေးမိရင်တစ်ဖက်ဖက်ကချိန်မှတ်တာမဟုတ်ဘူးဒါကြောင့်လည်းပဲတရှုပ်အုပ်ချုပ်ရေးမှုတွေဟိုအေအေကလည်းတတ်တာတွေရှိရဲ့အော်ဒီလိုပဲတရှုပ်ဟိုအုပ်ချုပ်ရေးမှုတွေကြတော့အေအေနဲ့ဆက်တယ်ဆိုပြီးတော့ဆက်ခွန်တင်တဲ့အရေးယူတာတွေရှိရဲ့အော်အဲ့လိုနှစ်ဖက်ကြမ်းညံ့နေတဲ့ပုံစံတွေအနေနဲ့အဲ့ဒီလာကြလေးနှစ်ပဲတပြားနဲ့သူတို့မှအန္တရာယ်တော်တော်ကြီးပါတယ်။အဲနောက်လည်းပဲစစ်ပွဲတွေပြင်းထန်လာမယ်ဆိုရင်အဲဒီကိစ္စကသူတို့အနေနဲ့ပိုပြီးတော့အခက်အခဲကြုံနိုင်တယ်။ခုတောင်မှအုပ်ချုပ်ရေးမှု၄ရောက်ကိုနော်အကြီးညနေအချို့အစည်းအဝေးမှာပဲပေါ်တင်ကြီးဖမ်းတာ။ဟောသူတို့အနေနဲ့အဲ့အပေါ်မှာကျင်းနဲ့နိုင်မှုမရှိဘူးလက်ခံနိုင်စွမ်းမရှိဘူး။နောက်သူတို့အန္တရာယ်အတွက်အဲသူတို့အဲ့လိုနှုတ်ထွက်တယ်လို့ကျွန်တော်မြင်တယ
်။ဒေတာရင်းမှာစစ်မှတ်ဖြစ်ပွားနေတာကြောင့်တရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့အတွက်အခုလိုအာဏာပိုင်အုပ်ချုပ်ရေးမှုအဆင့်အတွက်တောင်ဘေးကင်းလုံခြုံမှုမဲ့နေတဲ့အနေအထားကတော့တာမန်ဒေတာခန့်ပြည်သူတွေအတွက်လုံခြုံရေးအလားအလာမကောင်းဘူးလို့လည်းကမန်မျိုးသားတွတ်တက်ရေးပါတီဗဟိုကော်မတီဝင်ဦးတင်ဝေကသုံးသပ်ပါတယ
်။ကျွေးရအုပ်ချုပ်ရေးမှုဆိုတဲ့နေရာမှာတချို့လည်းကျွန်တော်လက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တာတွေရှိကောင်းရှိမှာပေါ့ဒါပေမဲ့အားလုံးဆိုတဲ့အုပ်ချုပ်ရေးမှုတိုင်းတော့ဖြစ်နိုင်မှာလို့မထင်ဘူးလေပေကြတဲ့အနေအထားမျိုးမှပဲကျွန်တော်စီစစ်တင်ပါတယ်အထူးသဖြင့်တော့စံပေရနဲ့ဒီပေါ်မှာတော့မယ်ဆိုရင်တော့လက်ရှိရခိုင်ပြည်နယ်အနေအထားအပေါ်မှာကျွန်တော်တို့ဆက်ရမှုတွေအများကြီးရှိသွားနိုင်တယ် ဒီအုပ်ချုပ်ရေးမှုတွေကိုလည်းပြန်လဲခေါ်ယူပြီးတော့သက်ဆိုင်ရာပြည်နယ်အစိုးရကပြည်နယ်အုပ်ချုပ်ရေးမှုကညှိနှိုင်းဆောင်ရွက်မှုတွေလုပ်ပေးပြီးတော့အော်ဒါယုံကြည်မှုပြန်လဲတည်ဆောက်မယ်ဆိုရင်တော့အော်ဒါရခိုင်ပြည်နယ်အတွက်ပို့ပြီးတော့အကျိုးရှိမယ်လို့ထင်ပါတယ်ဗျ
အကြက်တဲစိန်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွက်ဒေသဖွံ့ဖြိုးရေးတွေတည်ဆောက်နိုင်မှုကရင်းကျက်ရေးအတွက်ယုံကြည်မှုကိုအမြန်ဆုံးတည်ဆောက်ကြဖို့အရေးကြီးနေပြီလို့လည်းကမန်အမျိုးသားတဦးဖြစ်တဲ့ဦးတင်ငွေကအကြံပြုပါတယ
်ရခိုင်ပြည်နယ်ကအကြက်တဲပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်ပါတယ်ဒီအနေအထားမှာတော့ကျွန်တော်တို့ကရခိုင်ပြည်နယ်တိုးတက်ဖို့ချိုးဖို့အတွက်လက်ရှိအစိုးရနဲ့ညှိနှိုင်းဆောင်ရွက်မှုကျွန်တော်တို့ကတော့လုပ်ဆွေးချင်ပါတယ်ဟောအပြစ်ခရစေးရေးကိုတွားပြီးတော့ပြည်ထောင်စုချင်းရေးကိုတည်ဆောက်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ဒေသခံတွေနဲ့အစိုးရနဲ့ကြားမှာရုံကြည်မှုတွေလည်းတည်ဆောက်လို့ရမယ်အကျိုးရှိမယ်လို့ထင်ပါတယ်ဗျ
ရခိုင်တိုင်းဒေသလက်နက်ကိုင်တပ်အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်မျိုးခမီးစတဲ့ရခိုင်မျိုးနယ်စုတွေပါဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုပါတိမ်းရှောင်နေရတဲ့အနေအထားဖြစ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်တွေကိုထပ်ပြီးခိုလုံခွင့်ပေးဖို့ကုလသမဂ္ဂဘက်ကလည်းမြစ်တာရက်ခတ်ထားပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလှော်တွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ကမ္ဘာကြီးပူနွေးလာနေတာနဲ့အမျှသမုဒ္ဒရာရေပြင်မြင့်တက်လာနေသလိုမုန်တိုင်းတွေလည်းပိုအားကောင်းလာနေပြီးဒီသဘာဝဘေးအန္တရာယ်တွေရဲ့အနာဂတ်ကလည်းနောက်မျိုးဆက်သစ်တွေကိုစောင့်ကြိုနေပါတယ်။ဒီစိန်ခေါ်မှုတွေကိုရင်ဆိုင်ဖြစ်ရှင်းဖို့ပါရမီရှိတဲ့အင်ဂျင်နီယာတွေနဲ့မြို့ပြအစီအစဉ်တည်ဆောက်သူတွေလိုအပ်မှာပါ။ဝါရှင်တန် DC မှာနှစ်စဉ်ကျင်းပတဲ့အနာဂတ်မြို့တည်ဆောက်မှုပြိုင်ပွဲကအလဲတန်းကျောင်းသားတွေအနေနဲ့သူတို့လိုအပ်မဲ့အရေးချင်းတွေကိုတင်ယူခြင်းစိတ်ဖြစ်လာအောင်ရည်ရွယ်ထားပါတယ်။အခုနှစ်မှာတော့ကျောင်းသားပေါင်း1500ကျော်ကနေ4000ကျော်အထိပါဝင်လာကြတဲ့အကြောင်း VOA သတင်းတောက် Steve Baragona သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ်ရှင်။
ဝါရှင်တန်မှာနှစ်စဉ်ကျင်းပတဲ့ဒီပြိုင်ပွဲကိုအမေရိကန်နိုင်ငံတော်ကအပြင်မြို့နိုင်ငံကကျောင်းသားတွေလည်းပါဝင်ပြီးတော့နာဂါမာမျိုးပြတွေကိုဘယ်လိုတီးဆောက်မယ်ဆိုတဲ့အမြင်နဲ့ဝင်ပြိုင်ခဲ့ကြတာဖြစ
် Our most beautiful
ကျွန်တော်တို့ရဲ့အလားဆုံးအပိုင်းကတော့တံတားပါပဲ။ဘာကြောင့်လဲဆိုတော့ဒီတံတားကနေလေဆွမ်းအင်ထုတ်လုပ်နိုင်ပါပါ။ပြီးတော့ကျွန်တော်တို့ရဲ့အဓိကပို့ဆောင်ရေးကလည်းဒီတံတားကိုတုံးအောင်မှာဖြစ်ပါတယ
်။နာဂါမျိုးပြစီမံကိန်းပြိုင်ပွဲကဒီစိန်ခေါ်မှုတွေကိုရင်ဆိုင်တုံ့ပြန်နိုင်မဲ့မြို့တီးဆောက်ဖို့စေကြောသက်အရွယ်လူငယ်တွေကိုဥဆောင်တောင်းဝန်ယူခိုင်းလိုက်တာဖြစ်ပါတယ်ဒီနေ့မှာတော့ငင်းလုံမျိုးတဘာဝဘေးအန္တရာယ်အတန်းကိုဘယ်လိုကြံ့ကြံ့ခံနိုင်မလဲဆိုတာကိုပြန်ကြတာပါသူတို့ရဲ့နမူနာပုံစံကိုတော့ဒေါ်လာ100အောက်တာတမိုးရှိတဲ့ပြန်အသုံးပြုလို့ရတဲ့စွန့်ပစ်ပစ္စည်းတွေနဲ့လုပ်ထားတာဖြစ်ပါ
တယ်
ဒီကရင်းနဲ့စွန့်ရင်တူလာမှုစနစ်တွေကသပင်း60%အစိတ်ပိုင်းတွေဖြစ်ပြီးဒါတွေကတော့မျက်ကပ်မှန်ဘူးပ
ါကစားစရာတွေလို့လုပ်ထားပေမဲ့လည်းဒါရဲ့နောက်ခွန်မှာတော့တကယ်ကိုလေးနက်တဲ့စက်မှုပညာတွေပါနေပါတယ်ပြန်ပွဲဝင်အဖွဲ့တိုင်းအနေနဲ့သူတို့မြို့ရဲ့တဘာဝဘေးဒဏ်ခံနိုင်မှုကိုပြရတာဖြစ်ပါတယ်
The sea walls are made with concrete and steel
to ကန်ကြီတွေမှာဒီလိုင်းရိုက်ခတ်မှုတွေရှော့ချနိုင်အောင်ပင်လယ်ဒတိုင်းတွေကို concrete နဲ့သမဏိတွေနဲ့တိဆောက်ထားပါတယ
်ဒီပြန်ပွဲကအခြေခံအဆောက်အအုံတွေတသက်ပဲပြိုင်ကြတာမဟုတ်ပဲနိုင်ငံသားတွေအတွက်လည်းဘယ်လိုစဉ်းစားသလဲဆိုတာလည်းပါဝင်ပါတယ
် If someone wants to build a mega tower that's 50
ရေရောကအထက်50မြင်းနဲ့အဆောက်အုံတစ်ခုစောက်ချင်တယ်ဆိုရင်သဘောတူညီမှုတစ်ခုလုပ်ပါတယ်အဲ့ဒီထက်ကအထက်20လောက်ကိုဝင်ဝင်နေတဲ့သူတွေအတွက်ရောင်းပေးဖို့ပါ
ဒီပြိုင်ပွဲကိုတော့ Discover E ဆိုတဲ့ engineer အဖွဲ့ကစီစဉ်လာဖြစ်ပြီးတော့အခုဆိုရင်စေစုနဲ့3ခုလောက်ရှိသွားပြီဖြစ်ပါတယ်ဒါကအစင်လာအတိုင်းမဟုတ်ပေမဲ့ထိရောက်တဲ့တင်ကြားရေးနည်းစနစ်ဖြစ်တယ်လို့စီစဉ်ညွှန်ကြားရေးမှူးသဲဆဟာကပြောပါတယ
် You know the kind where we're just sitting there reading the books and telling
ရှင်တို့သိကြတဲ့အတိုင်းပဲကျမတို့ကစာအုပ်တွေထိုင်ဖက်ပြီးအဖြေတွေပြောကြပါကြလုပ်နေတာပါအဲ့ဒီမှာသူတို့ကသူတို့သိချင်တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးမေးခွန်းတွေတစ်ခုပြီးတစ်ခုမေးလာကြပြီးတော့သဘောကျလာကြပါတယ်။အဲ့ဒီမှာပဲသူတို့ကပိုးပြီးတော့လှုပ်ချင်လာကြတာပါ
။ဒီပြိုင်ပွဲမှာအနိုင်ရတဲ့သူကသူတို့ကျောင်းကသိပ္ပံဆိုင်ရာအစီအစဉ်တွေဒေါ်လာ8500စုရမှာဖြစ်ပြီးတော့သိပ္ပံမှာသာလေ့လာတဲ့နွေရာသီစခန်းကိုလည်းတွားရောက်ခွင့်ရမှာဖြစ်ပါတယ်။ဒီနေ့မှာတော့ Pennsylvania ပြည်နယ် Warwick အလဲတန်းကျောင်းကအနိုင်ရသွားပြီးတော့အောင်မြင်မှုမရတဲ့အခါမှာဘလို့ရင်ဆိုင်ဖြေရှင်းမလဲဆိုတော့လက်တွေ့လောကအခြေချင်းတွေကိုပါသိယူနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်
The hard part was trying not to get frustrated when
something အကက်ဆုံးအပိုင်းကတော့တခုခုအစင်မပြေဖြစ်တဲ့အခါအလုံးမဖြစ်တဲ့အခါမှာစိတ်ပြတ်မသွားဘူးပါ။ကျမတို့တစ်ဖွဲ့လုံးကလူတွေအားလုံးဒါကိုအမှန်တကယ်ပံ့ပိုးပေးခဲ့ကြပါတယ်။ဥပမာမော်တာတစ်လုံးအလုံးမလုပ်ဘူးဆိုပါစို့ဒါကစိတ်ပြတ်စရာပါ။ဒါပေမဲ့တယောက်နဲ့တယောက်ပြောဆိုဆက်သွယ်နေဖို့ကအဓိကကြပါတယ
်။ Engineer အတတ်ပညာဆိုတာကတော့ဒီဆောင်ရေးအပြင်လက်တွေ့ဘဝပကတိအခြေအနေကိုရင်ဆိုင်ဖို့လိုအပ်တဲ့အစိတ်ပိုင်းတစ်ခုဆိုတာသိယူကြခြင်းဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါရှင် ကမ္ဘာပေါ်ကရှားပါးတိရစ္ဆာန်တွေမြို့တုံးပြောက်ွယ်တော့မဲ့အခြေအနေတွေအကြောင်းအစီရင်ခံစာတွေဟာတိတ်ပြီးအားရလှစရာမကောင်းပေမဲ့တော်ရိုင်းတိရစ္ဆာန်ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းတွေမှာအောင်မြင်မှုတွေရှိနေပါတယ်။မြို့တုံးလူနီးဖြစ်နေတဲ့တော်ရိုင်းတိရစ္ဆာန်တချို့ထိန်းသိမ်းစောင့်ရှောက်ရေးနီးဗျူဟာတွေအောင်မြင်မှုရှိနေတဲ့အကြောင်းကိုတော့ VOA သတင်းတောက် Kevin Innos ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာပါရှင်။
ထိုင်းနိုင်ငံရဲ့တော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးတပ်ဖွဲ့က2006ခုနှစ်မှာတလကိုအချိန်20လောက်ကင်းလှည့်ပြီးတော့တောလိုက်မှုဆိုးတွေကိုလိုက်လံရှာဖွေခဲ့တယ်လို့ကြားတွေကျက်စားတဲ့နေရာတွေနဲ့ကြားကောင်ရေတွေကိုမှတ်တမ်းပြုစုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကတော့တလကို144ကြိမ်အထိလှည့်လည်စစ်ဆေးခဲ့တာပါ။ဒီအားထုတ်မှုရဲ့ရလကတော့ကြားကောင်ရေတွေတိုးပွားလာတာပါ။2010ခုနှစ်မှာကြားကောင်ရေ40သားရှိခဲ့ရာကအခုတော့အကောင်ရေ90နီးပါးတိုးလာပါတယ်။ Wildlife Conservation SocietyWCS ကဘာတော်ရင်တရိတ်ဆန်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့က Elizabeth Bennett ကအောင်မြင်မှုကိုအခုလိုရှင်းပြပါဗျာ
In 2017 for example there were ranger patrols doing about 4,000
တရိတ်ဆန်ထိန်းသိမ်းတပ်ဖွဲ့ဝင်တချို့ဒေသရင်းကီလိုမီတာ 4,000 လောက်ကိုလာစဉ်လာတိုင်းခြေလျင်ကင်းထောက်ခဲ့တာပါဒီအောင်မြင်လာတာဟာအချိန်တွင်ငွေတွေအကြီးအကျယ်ရင်းနှီးခဲ့တဲ့အတွက်ရလာတဲ့တကယ့်အောင်မြင်မှုကြီးလည်းဖြစ်ပါတယ်
ကြားရီကိုနိုင်ငံတော်ရဲ့စက်တီးဆောင်လက္ခဏာဖြစ်ထိုင်အစိုးရကသတ်မှတ်လို့ကဘာလက်ခီတော်ရီစီကနိုင်ငံသားဝင်ကလေးပါရစီတဲ့အတွက်ဒီတရိတ်ဆန်တွေအပေါ်ထိုင်အစိုးရကရင်းနှီးမြှုပ်နှံဖို့လိုလားနေတာဖြစ်တယ်လို့အဲလစ်ဘတ်ကပြောပါတယ်မျိုးရုံးလူနီးဖြစ်နေတဲ့စင်းထက်ကနေလက်တလောထုတ်ပယ်လိုက်တဲ့မျိုးစိတ်ခုနှစ်မျိုးတွေမှာကြားရီလည်းပါဝင်လာပါပြီအဲ့ဒီလိုအောင်မြင်တဲ့ဇလံမျိုးတွေကအလွယ်တကူရလာတာမဟုတ်တဲ့အပြင်တစ်ခါတလေဆယ်စုနှစ်တွေနဲ့ချီကြာတတ်တယ်လို့လည်းအဲလစ်ဘတ်ကပြောပါတယ်
Conservation, if we really work hard on it and we direct our efforts and our funding and our resources long term in the right places, the right places, the right way, 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 the right way,
Humpback whale ဆိုတဲ့ကြောကုန်းဝေးလာ၅မျိုးစိတ်တွေကတော့အာဖရိကကန်ယူရာဖန်မှာ90ရာခိုင်နှုန်းလောက်ကောင်းကြီးပြန်တိုးလာပါတယ
် The end of whaling on the International Whaling Commission and the end of whaling of these species.
တော်ဝေးလာ၅ဖန်လုံငန်းတွေအဆုံးသတ်တဲ့အချိန်မှာအပြည်ပြည်ဆိုင်ရာဝေးလာ၅ဖန်လုံငန်းကော်မရှင်နဲ့ဝေးလာ၅ဖန်လုံငန်းတွေရပ်လိုက်တဲ့အတွက်သူတို့လေးတွေအကောင်ကြီးပြန်တိုးပွားလာတာပါမျိုးတုံးလူနီမျိုးစိတ်အတော်များများပြန်ပြီးမျိုးပွားလာနိုင်တာတိတ်ကိုအားတက်စရာကောင်းပါတယ်ဝေလာငါလိုခပ်ဖြည်းပြီးအသက်ရှူတတ်တဲ့တရိတ်ဆန်တွေအပေါ်ကြာရောက်နေတဲ့အရင်ကန်ဖိအားတွေဖယ်လိုက်မယ်ဆိုရင်သူတို့တွေပြန်ပြီးတော့မျိုးပွားလာမှာပ
ါအမေရိကတိုင်အလဲပိုင်းမှာကျက်စားတဲ့ဂျာကွာချစ်တစ်သွေးရဲ့ကျက်စားရာနှစ်မြင့်အတော်များများဆုံရှုံကုန်ပါပြီဒါပေမဲ့လည်းကဘာတော်ရင်တရိတ်ဆန်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ထိန်းချုပ်ထားတဲ့ဒေသတွေမှာတော့ဒီချစ်တစ်ကောင်းရေးတွေပြန်ပြီးတော့တိုးလာပါတယ်
And so one of the core things that has been very successful is the conservation program in Tanzania.
The
conservation program
in Tanzania is the most important part of the conservation program in Tanzania. The conservation program in Tanzania is the most important part of the conservation program in Tanzania. The conservation program in Tanzania is the most important part of the conservation program in Tanzania. The conservation program in ဒီတော့ကျက်တစ်တွေကချက်မွေးတရိတ်ဆန်တွေကိုညအချိန်မှာလာဆွဲဖို့ကြိုးစားတော့မှာမဟုတ်တဲ့အတွက်အပြန်အလှန်တိုက်တာခိုက်တာလည်းဖြစ်တော့မှာမဟုတ်ဘူးလေ
The American Bison လို့ခေါ်တဲ့ American ပြောင်တွေအပါအဝင်အခြားတရိတ်ဆန်အနေငယ်တို့လည်းမြို့တုံးလူနေအခြေအနေကနေချောင်ရှားလိုက်နိုင်ပါပြီ Guatemala နိုင်ငံက Scarlet Macaw နှစ်ရဲတောက်ပါတဲ့အမွေတွေရှိတဲ့ကျက်တော်တွေလည်းပြန်တွေ့လာရသလို Tanzania နိုင်ငံကတောတောင်ထဲမှာတစ်ချိန်ကမျိုးရုံးတွားခဲ့တဲ့ဖပြုတ်ကလေးတွေကိုလည်းသူတို့ပောက်ပွားရှင်သန်တဲ့ဘွန်းကျင်တွေကရေတကွန်တစ်ခုအနီးတစ်ပိုင်းမှာပြန်ပြီးတော့တွေ့မြင်လာရပါတယ်။ခိုင်မာတဲ့ယုံကြည်ချက်နဲ့အချိန်ပေးပြီးတော့လောက်ကွန်ကြမယ်ဆိုရင်ကဘာဘောကမျိုးတုံးမဲ့အနည်းနဲ့အများဆုံးရင်ဆိုင်နေရတဲ့သရိတ်ဆန်တွေကိုကယ်တင်နိုင်လိမ့်မယ်လို့ WCS တာဝန်ရှိသူတွေကပြောပါတယ်။ဒါဟာစီးပွားမျိုးကွဲထိန်းသိမ်းရေးမှာအလားအလာကောင်းနေမင်မင်လာတယ်ဆိုတော့ကြိုတင်ခမန်းထားချက်တွေအတွက်တော့သတင်းကောင်းတစ်ခုလည်းဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါရှင်။ကင်ဆာယောဂါဟာကမ္ဘာမှာလူအသေးအပြောက်အများဆုံးယောဂါတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်။2018ခုနှစ်မှာကင်ဆာဖြစ်ပွားသူဥယျာဉ်နှစ်သန်းနီးနီးရှိပြီးကင်ဆာကြောင့်သေဆုံးသူ6သိန်းကျော်ရှိပါတယ်။ဒါပေမဲ့အခုခေတ်မှာတွတ်တက်လာတဲ့ဤပညာတွေတုံပြီးကင်ဆာယောဂါကိုအလွယ်တကူရှာဖွေဖော်ထုတ်လာနိုင်တဲ့အတွက်ကင်ဆာကြောင့်အသေးပြောက်နှုန်းဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေကထက်တော့လျော့ကျလာနေပြီဖြစ်တဲ့အကြောင်း Kevin Innos ရဲ့သတင်းလွှာကိုမတ်မြတ်သင်အောင်ကပြောပြပေးမှာပါရှင်
။ Virginia ပြည်နယ် Alexandria မှာရှိတဲ့ဒိုဂါယောဂသင်တန်းမှာခွေးပိုင်ရှင်တွေဟာသူတို့ရဲ့ခွေးကလေးတွေကိုအတူခေါ်လာနိုင်ပါတယ်။ခွေးပိုင်ရှင်တွေယောဂကစားနေချိန်မှာသူတို့ခွေးလေးတွေအခန်းထဲမှာလှည့်ပတ်သွားနေကြပါတယ်။ဒါကယောဂလုပ်ရင်ခွေးကလေးတွေနဲ့အပန်းဖြေနိုင်တဲ့ဒိုဂါလေ့ကျင့်ခန်းကိုလုပ်နေကြတာပါ ဒီဒုက္ခသင်တန်းကိုဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားကတရိတ်ဆန်စီကူဆရာဝန်ဗရိုနီကာဂျာဗင်နင်ကပြီးခဲ့တဲ့လပိုင်းအတွင်းကဖွင့်ခဲ့တာပါ
You know, dogs roam from person to person, and I think it just brings.
Quilia, can I shout one in Jazzalo? Along the Yan Pion in Jali.
Doga Yoga Leeching Gango, American Agaza Leeching Mutioka, Lungere Sangani Loka, Sagiraba. Yoga Tinan Siama, Ashley Stewart Garo, Doga Yoga Go, Santa Dinjabibu, Sumpia Kebari.
So it's definitely less focused on the human.
ဒုက္ခယောဂကလူတွေနဲ့သူတို့ခွေးလေးတွေယဉ်နိမှုကိုပို့ပြီးတော့ဦးစားပေးတာပါခွေးလေးတွေကသူတို့သခင်တွေလောက်တာကိုကြည့်ပြီးတော့လိုက်လုပ်ကြပါတယ်ခွေးချီကြုံရတဲ့အခါလည်းရှိပါတယ်လေ့ကျင့်ခန်းလုပ်နေတော့ခွေးတွေဟောင်းနေတာမျိုးလည်းကြုံရပါတယ
်တရိတ်ဆန်စီကူဆီယာဝန်ဝန်ဒီကူးကတော့သူ့ရဲ့ဒုက္ခယောဂပထမနေ့အတွေ့အကြုံကိုအခုလိုပြောပြပါတယ
် kind of having them running around they just are so curious and they have so much love to give and I thought
ကျမကခွေးလေးတွေရှောက်ပြေးနေတာကိုသဘောကျတာသူတို့လေးတွေကအမြဲပဲဆက်ဆုတယ်။ခွေးလေးတွေနဲ့အတူယောဂကစားရင်သူတို့ကလူတွေကိုအရန်ချစ်တတ်တာပဲလို့ခံစားမိတယ်ရှင်
။မိုက်ဆလီနာကတော့ခွေးကလေးတွေကိုချော့မြူပွေဖက်ရတာကိုနှစ်သက်သူပ
ါ။ခွေးတွေကသူတို့ကိုချစ်တာ၊ဂရုစိုက်တာခံနေကြတာ။ယောဂကစားတာကတနာ ਈ လောက်ပဲ။သူတို့နဲ့ပုံနီးတယ်လို့စိတ်လဲလန်းဆန်းတယ်။တကယ်ကိုကောင်းတဲ့လက်ကျင်ကမှာ
လက်ရှိကောလိပ်ကျောင်းသူဘတ်ဘဲရက်ကကိုပိုင်ခွေးမွေးဖို့အဆင်မပြေသေးပေမဲ့သူကတခြားလူတွေရဲ့ခွေးကလေးတွေကိုချစ်ခင်နှစ်သက်ပါတယ
် I love dogs and I love yoga
ကျမကခွေးတွေကိုချစ်တယ်လို့ယောဂကိုလည်းချစ်တယ်ဒါကြောင့်ဒီသင်တန်းကအကောင်းဆုံးပေါင်းစပ်မှုပါပဲ
တနေ့တာယောဂသင်တန်းအဆုံးသင်တန်းသားတွေခန္ဓာကိုယ်ဖြေလျှော့လေ့ကျင့်ခန်းလုပ်ကြတော့သူတို့ရဲ့ခွေးကလေးတွေဟာလည်းလေ့ကျင့်ခန်းလိုက်လုပ်ဖို့အဆင်သင့်ဖြစ်နေတာကိုတွေ့ရပါတယ်ဒီတင်နန်းကတာမန်ထက်ထူးခြားနေတယ်လို့ထင်စရာရှိပေမဲ့စိတ်ပျော်ရွှင်ငြိမ်းချမ်းမှုရနိုင်တာကတော့သိကြပါရဲ့ရှင
်မမြသစင်အောင်ပြောပြခဲ့တဲ့ဒေါကာယောဂအကြောင်းဖြစ်ပါရဲ့ရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမမြသစင်အောင်ငါပြောပြပေးပါဦးမယ်ရှင
်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်မှုရဖို့တန်တမန်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်အမေရိကန်ပြည်အောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့အင်အားအများပြားသုံးတဲ့နှစ်ပတ်လည်စီရေးလေ့ကျင့်မှုတွေကိုအဆုံးသတ်သွားမယ်လို့မနေ့စနေနေ့နှောင်းပိုင်းကကြေညာလိုက်ပါတယ်။စနေနေ့ကအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်နဲ့တောင်ကိုရီးယားမျိုးသားကာကွယ်ရေးဌာနဝန်ကြီးဂျွန်ဂျောင်ဂျူးတို့နှစ်ဦးဖုန်းနဲ့တဆင့်စကားပြောတာမှာ Full Eager and Key Resolve လို့ခေါ်တဲ့နှစ်ပတ်လည်စီရေးလေ့ကျင့်မှုကိုရက်ဆိုင်မှုဆုံးဖြတ်လိုက်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကကြေညာချက်မှာဖော်ပြထားပါတယ်။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘခူးစရွာက IS အစွန်းရောက်အဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာကို American ကြောတောက်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်1000ကျော်လောက်ကတောက်ကြနေနှောင်းပိုင်းမှာနောက်ဆုံးထိုးစစ်နဲ့တိုက်ခိုက်နေပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသနေဆက်မှာဖြစ်ပွားနေတဲ့အပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်တပ်သား2ဦးသေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်ကမနေ့စနေနေ့ကအတည်ပြုပါတယ်။American သမ္မတ Donald Trump က conservative နိုင်ငံရေးလှုပ်ရှားမှုရဲ့နှစ်ပတ်လည်ညီလာခံမှာသူ့ကိုထောက်ခံသူတွေကိုမနေ့စနေနေ့ကမိန့်ခွန်းပြောကြားခဲ့ပါတယ်။ Bangladesh နယ်စပ်ကတောအုပ်တစ်ခုထဲမှာပြီးခဲ့တဲ့နှစ်လကျော်ကဖမ်းဆီးခံခဲ့ရတဲ့မြန်မာစစ်သားကို Bangladesh အာဏာပိုင်တွေကဒီကနေ့မတ်လ3ရက်တနင်္ဂနွေနေ့မှာမြန်မာအတာဝန်ရှိသူတွေထံလွှဲပြောင်းအပ်နှံခဲ့ပါတယ်။
တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမြသစင်အောင်ပြောပြပေးသွားတာပါဒီညနေ့အစည်းအဝေးထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစည်းအဝေးတွေကို VOA ရဲ့နေ့စဉ်ဒီ TV အစည်းအဝေးတွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်ည9နာရီတခါထပ်ပြီးတော့ထုတ်လွှင့်ချိန်မှာစုံကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.